ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကြိမ်စုပွဲကျင်းပတော့မှာဖြစ်တဲ့အတွက်မြို့တော်ဝါရှင်တန် DC မှာလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေကိုအပြည့်အစုံလှုပ်ဆောင်နေပြီဖြစ်ပါတယ်။58ကြိမ်ရှိလာပြီဖြစ်တဲ့အမေရိကန်သမ္မတတွေရဲ့ကျန်းသစ္စာကြိမ်စုပွဲတွေမှာမတူကွဲပြားတဲ့အခြေအနေတွေဘလို့ရှိခဲ့တယ်လဲဆိုတာကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။နှစ်ပေါင်း200ကျော်တည်ရှိခဲ့တဲ့အမေရိကန်သမိုင်းတစ်လျှောက်ပထမဆုံးသမ္မတအဖြစ် 1989 ခုနှစ်မှာGeorge Washington ကျန်းသစ္စာကျိန်ဆိုတဲ့အချိန်ကစလို့တောက်ကြနေ့မှာ45ဦးမြောက်သမ္မတအဖြစ်ကျန်းသစ္စာကျိန်ဆိုတော့မဲ့ Donald Trump အထိအာဏာလွှဲပြောင်းမှုတွေကိုအဆင်ပြေချောမွေ့စွာတောက်လျှောက်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ခေတ်ကာလတွေပြောင်းလဲလာတာနဲ့အမျှသမ္မတသစ်ကျန်းသစ္စာကျိန်ဆိုပွဲဟာလည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်။နယူးယောက်မြို့မှာ George Washington သမ္မတအဖြစ်ကျန်းသစ္စာကျိန်ဆိုတော့ကမြင်းရထားစီးချီတက်ခဲ့ပေမဲ့အခုခေတ်မှာတော့သမ္မတဟာခင်မီတိုးတက်တဲ့မော်တော်ယာဉ်ကိုစီးတဲ့အခြေအနေဖြစ်လာခဲ့ပါပြီ။သမရကျန်းသစ္စာကျင်းဆိုခြင်းဟာလည်းမူလကမတ်လမှာကျင်းပခဲ့ရာကနေအခုဆိုရင်ဇန်နဝါရီလ20ရက်နေ့ကိုပြောင်းလဲလာခဲ့တာဖြစ်ပါတယ်။ကျန်းသစ္စာကျင်းဆိုတဲ့လွတ်တော်အဆောက်အဦးကနေအင်ဂျူရောရှိယာကိုပန်ဆာဗေးနီးယားအဗန်နီယူလမ်းမကြီးတစ်လျှောက်ခြိတက်လာတဲ့သမရဒုသမရနဲ့မိသားစုဝင်တွေကိုလမ်းဘေးတစ်ချက်တစ်ချက်မှာရှိနေကြတဲ့ထောက်ခံအားပေးသူအများအပြားကိုသမရစီးတဲ့ကားတွေကနေသာနှုတ်ဆက်ခဲ့ကြပေမဲ့လည်း1989ခုနှစ်မှာသမရဂျီမီကာတာကျန်းသစ္စာကျင်းဆိုတော့ကသမရနဲ့သမရကတော်တို့ကကားတွေကထွက်ပြီးခြိတက်တဲ့လမ်းတစ်လျှောက်လုံးချီလင်းစင်းလမ်းလျှောက်ခဲ့တဲ့အတွက်ပြိသက်တွေပါအံ့အားသင့်ခဲ့ရတယ်လို့ဆိုပါတယ်။ကျန်းသစ္စာကျိန်ဆိုပွဲအပြီး31ရက်သာသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ရတဲ့သမရလည်းရှိခဲ့ပူပါတယ်။အမေရိကန်နိုင်ငံရဲ့ကိုဦးမြောက်သမရအဖြစ် 1840 ခုနှစ်မှာရွေးကောက်တင်မြှောက်ခံရတဲ့သမရဝီလျံဟန်နရီဟယ်ရီဆန်စီနီယာဟာကျန်းသစ္စာကျိန်ဆိုပွဲသမိုင်းတစ်လျှောက်အရှိဆုံးမိန့်ခွန်းကိုပြောကြားခဲ့သူဖြစ်တယ်လို့မိုးရွာပြီးချမ်းအေးနေတဲ့အချိန်မှာအပေါ်အနှွေးတွေမပါဘဲကျန်းသစ္စာကျိန်ဆိုပွဲတစ်ခုလုံးတက်ခဲ့တဲ့အတွက်နမိုနီးယားဖြစ်ပြီး31ရက်အကြာမှာကွယ်လွန်သွားခဲ့တာပါအရင်ခေတ်ကျန်းသစ္စာကျိန်ဆိုပွဲတွေမှာတော့သမရကိုလူလူအနေနဲ့လမ်းဘေးကနေအတားအဆီးမရှိလွတ်လပ်စွာကြီးရှုအားပေးခွင့်ရှိခဲ့ပေမဲ့နောက်ပိုင်းမှာအတားအဆီးတွေလုံခြုံရေးတွေကိုတဖြည်းဖြည်းတိုးမြင့်လာခဲ့တာမှာအခုသမရဒေါ်နယ်ထရမ့်လက်ထက်မှာတော့လူ200လောက်ရှိတဲ့တန်စကားအမြင့်ကြီးတွေကိုကာရတဲ့အထိဖြစ်လာတာပါလုံခြုံရေးတွေတိုးမြင့်ချထားတာဟာအကြမ်းဖက်မှုအာဏာရဲ့အတွက်စိုးရိမ်ရတဲ့အတွက်လို့ပြောစရာရှိပေမဲ့လည်းအခုတကြိမ်ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်သမိုင်းမှာထောက်ခံသူအ ਨੇ ဆုံးရခဲ့တဲ့သမ္မတဖြစ်ပါတယ်။ဒါကြောင့်လည်းသူ့ကိုမကြိုက်တဲ့သူတွေများပြီးဆန္ဒပြကြမဲ့သူအများအပြားရှိနေတာကြောင့်အခုတကြိမ်ကျင်းပမဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားတာဖြစ်ပါတယ်။ Washington DC မြို့အပြင် Maryland ပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ကတော့သူတွေ့ကြုံခဲ့ရတဲ့သမရကျန်းသစ္စာကျင်းဆိုပွဲနဲ့မတူညီတဲ့သမရတွေရဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။မမရရရှိတာကတော့ဟိုသူတို့ဟိုအစင်လာတိုင်းလောက်တာကဟိုစီစီကားကားနဲ့ဟိုနင်းပါလေဟိုကန့်ကွက်တာတွေပါဒီဟိုမရှိဘူး။ကျွန်တော်ဒီမှာသမရနစ်ဆင်ဒီနှစ်ကနေအခုဒေါ်နယ်ထရမ့်အရွေးခံရတဲ့အထိပေါ့လေ။အဲ့ဒီမှာဆိုလို့ရှိရင်ရာတူအနင်းပွဲအခါနာကဆိုလို့ရှိရင်ပြည်ပြည်လည်လည်နဲ့ရှိတယ်ဟိုကန့်ကွက်တာမတွေ့ရဘူးအခုကဒေါ်နယ်ထရမ့်ကိစ္စမှာကအဲကန့်ကွက်တာကရှိနောက်ပြီးတော့ဒီအခါနာမတက်မဲ့အမှတ်တွေတဲကလေအဲ့ဒါရှိတယ်အဲ့ဒါထူးထူးခြားခြားရှိတယ်ဒီနောက်ပြီးတော့ဒီလိုခြိတက်ပွဲတွေမှာလေဒီဝါရှင်တန် DC ကတချို့အဖွဲ့တွေကမပါဘူးနောက်ပြီးတော့ဒီချော်ပြေကမ်းမှာဒီနာမည်ကြီးအဆိုကျော်တွေလေသူတို့ကမပါကြဘူးအဲ့ဒါကတော့ဟိုထူးကြတယ်ဒီဟိုနစ်ဆင်ဆိုလို့ရှိရင်သူကဗာလဲဟိုပေါ်ပူလာမဖြစ်ပေမဲ့လည်းသူ့ခန္ဓာကတော့ဖြစ်စီကားကရှိတယ
်ဦးထွန်းအောင်ဟာသမရရစ်ချတ်နစ်ဆင်လက်ထက်ကစလို့မယ်ရီလန်းပြည်နယ်မှာ43နှစ်ကြာနေထိုင်ခဲ့သူဖြစ်ပါတယ်သမရဖြစ်ပြီးကြုံတွေ့ရင်ဆိုင်ရတဲ့နိုင်ငံရေးအခြေအနေတွေအရရွေးကောက်ခံရပြီးကျန်းသစ္စာကျင်းဆိုတဲ့အချိန်မှာမျောလင့်ထားတဲ့အခြေအနေနဲ့မတူညီတဲ့ပုံစံမျိုးပြောင်းလဲသွားခဲ့တဲ့သမရတွေလည်းအများအပြားရှိခဲ့ဘူးတယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ဦးတမောင်တော်ကပြောပါတယ်
အဓိကတော့ခုနေမှာကျွန်တော်တို့မမျောလင့်မဲနဲ့ကောင်းခဲ့တဲ့သမရတွေလည်းအများကြီးရှိပါတယ်ထည့်အသိအထင်မကြီးဘူးပေါ်ရဆားတော့အထူးရှင်ဟိုပရက်ဇီဒန့်ကလင်တန်ဆိုတဲ့တက်ခါစားသူအာကန်ဆော့ဆိုတဲ့တော်ပြည်နယ်လေးကဂဗနာဆိုတော့သိပြီးတော့သူ့မျိုးလေးချက်မထားဘူးဒါပေမဲ့သူခင်မှာတော့စီးပွားရေးကလောကောင်းပါတယ်အဲ့တော့မထင်တဲ့ဟာတွေကအဲ့လိုဖြစ်လာတတ်ပါတယ
်ဥတမောင်တော်ဟာဝါရှင်တန် DC မြို့အနီးဝန်းကျင်မှာ38နှစ်ကြာနေထိုင်ခဲ့သူဖြစ်ပြီးသမရ89ကိုကြုံတွေ့ခဲ့ဘူးသူလည်းဖြစ်ပါတယ်ခင်ဗျ